ရုရှားတပ်တွေကိုတံပြန်ထိုးစစ်ဆင်နေတဲ့ယူကရိန်းတပ်တွေဟာတောက်ကြနေတော့ကနောက်ထပ်အောင်ပွဲသစ်တွေရရှိတဲ့အကြောင်းယူကရိန်းဆိုရကကြေညာပါတယ်။ယူကရိန်းဘက်ကအခုလိုနည်းမြေးပြီးအတော်များကိုတိတိတသာပြန်လည်သိမ်းယူနိုင်နေတဲ့ဆိုရကိုဟာကစ်အရှိဗန်ဒေတာရုရှားကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးကိုယ်တိုင်ကလည်းအတိအမှတ်ပြုပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာဟာကစ်ဒေသမှာနေရာပေါင်း30ကျော်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းညစဉ်ဗီဒီယိုမိန့်ခွန်းပြောကြားတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကသူ့ရဲ့တောက်ချာနေတုန်းကမိန့်ခွန်းမှာပြောကြားခဲ့ပါတယ်။အဲ့ဒီနေ့အစောပိုင်းမှာပဲရုရှားကခန့်ထားတဲ့ဟာကစ်ဒေသရဲ့အုပ်ချုပ်ရေးမှူးအက်ဒမင်ကာခရစ်ကလည်းလက်တလောအခြေအနေတွေပြင်းထန်နေတဲ့အကြောင်းနဲ့ရုရှားတပ်ဖွဲ့တွေအင်အားစုရုံလာနေပြီးယူကရိန်းဘက်ကတိတိတသာအနိုင်ရနေတဲ့အကြောင်းကိုရုရှားနိုင်ငံပိုင်ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာပါ။လာပေါင်းအတော်ကြာနှစ်ဖက်စလုံးကထုတ်ပြန်တဲ့သတင်းတွေအရကတော့ဟာကစ်ဒေသအနီးတစ်ဝိုက်မှာယူကရိန်းဘက်ကအချိန်တူအတွင်းအလင်းမြန်ဆုံးထိုးပေါက်တိုက်ခိုက်နိုင်တာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကမြို့တော် Kiev ကနေရုရှားတပ်ဖွဲ့တွေကစင့်ကလျားထုတ်ဆုတ်ခွာခဲ့ရပြီတဲ့နောက်ပိုင်းအခုလက်ရှိစစ်ပွဲတွေအတွင်းမှာယူကရိန်းဘက်ကနောက်ထပ်အကြီးမားဆုံးအောင်မြင်မှုအရွေတစ်ခုလည်းဖြစ်ပါတယ်ဒီတော့အတွင်းမှာရုရှားထိန်းချုပ်ထားတဲ့ Zaporizhia Nuclear တအားပေးစက်ရုံရှိရာမြို့ကတအားပေးစက်ရုံတစ်ခုဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးတာတွေကြုံခဲ့ရပြီတဲ့နောက်ပိုင်းမှာ Zaporizhia Nuclear စက်ရုံကိုပါထိခိုက်လာနိုင်တဲ့အန္တရာယ်ချင်းချောက်မှုတွေကြီးထွားလာနေတဲ့ဆိုရာကိုကုလသမဂ္ဂအနုမြူစောင့်ကြည့်လေ့လာရေးအဖွဲ့ကတောက်ကြနေတဲ့အခါထပ်မံသတိပေးပါရရှင်